နောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းကပုံမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်တွေမှာကချင်လူလက်ရေးတပ်မတော် KIA နဲ့မြမတပ်မတော်တို့အကြတိုက်ပွဲတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တိန်နီမြို့ရေဘူးစစ်စည်ရေးဂိတ်စခန်းကိုပြန်လည်ဖွင့်လှစ်လိုက်တဲ့အပေါ် SNLD လွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြရတဲ့ဆိုတာနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဆစ်ဆောင်ဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေကြရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဗမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်အတွင်းဒေသတချို့မှာကချင်လူလက်ရေးတပ်မတော် KNA နဲ့မြန်မာအစိုးရတပ်မတော်တို့အကြားတိုက်ပွဲများဖြစ်ပွားနေပြီးအစိုးရတပ်မတော်ကနေလေယာဉ်တွေအသုံးပြုထိုးစစ်ဆင်မှုတွေပြုလုပ်နေတယ်လို့ကချင်ငင်းချမ်းရင်းလေးလာအဆောင်ချီသူတွေကပြောပါတယ်ဇန်နဝါရီလ18ရက်နေ့မှာလဲ KNA တပ်မဟာ9ရက်မဆန်တပ်ကုန်းတပ်မဟာ3ရက်မကြည်တပ်ကုန်းမန်တက်တပ်ကုန်းတမဟာလီလက်အောင်ရှိမန်ပိန်းတက်ကုံတမဟာ6နေမြေမုံပောင်နဲ့နမ်တောင်တက်ကုံတို့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ကချင်ပြည်နယ်အတွင်းတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတာဟာ27ရာစုပင်လုံဒုတိယအကြော့ညီလာခံတက်ဖို့ဖိအားပေးတာလည်းဖြစ်နိုင်လို့ NCA လက်မှတ်ထိုးဖို့အတွက်ဖိအားတစုံတရာပေးတာဖြစ်နိုင်တယ်လို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ဦးဆန်အောင်ကသုံးသပ်ပြောဆိုပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမြန်မာတရုတ်ကုန်သွယ်ရေးတိန်းနီမြို့ရေဘူးစစ်စေးရေးဂိတ်ကိုပြန်လည်ဖွင့်လှစ်လိုက်တဲ့အပေါ်မှာကုန်သွယ်တိုင်းဝိုင်းတွေပါဝင်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီလွှတ်တော်ကိုယ်စားလှယ်40ဦးတို့ကလည်းလက်မှတ်ရေးထိုးပြီးကန့်ကွက်လိုက်ပါတယ်ဇန်နဝါရီလ16ရက်နေ့ဂိတ်ပြန်လည်ဖွင့်လှစ်တဲ့နေ့မှာပဲ SNLD လွှတ်တော်ကိုယ်စားလှယ်တွေကနေကန့်ကွက်စာတင်လိုက်တာဖြစ်ပါတယ်အဲ့ဒီရေဘူးဂိတ်ကိုအမြဲတမ်းစစ်စေးရေးစခန်းဖြစ်ဖွင့်လှစ်ထားရင်ခရီးသွားတဲ့အချိန်ကျကြပြီးတာဝန်ကျဝန်ထမ်းတွေအကျင့်ပြတ်ချစားမှုတွေရှိလာနိုင်တယ်လို့ဂုံစီစစ်စစ်မှုနှေးကွေးစေမယ်လို့လည်း SNLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းဝမ်းလိုင်ခန်းကပြောပါတယ်ဂိတ်စခန်းတာဝန်ကျအကောက်ခွန်ဌာနဒုတိယညွှန်ကြားရေးမှူးဦးသက်စိုးအောင်ကတော့ခရီးသွားတွေ24နာရီလွတ်လွတ်လပ်လပ်ခရီးသွားနိုင်ပြီးဥပဒေလှုပ်ထုံးလှုပ်နှီးတိုင်းသာလှုပ်ဆောင်သွားမယ်လို့ပြောပါတယ်
ကလအတန်ကြာပျောက်ဆုံးနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မုံပေါ်ကချင်နှချင်းခရိုင်အသင်းတော်ဆီယာတုံတော့နောင်လတ်နဲ့ဆီယာလန်ကျော်ကမ်ဆိုင်တို့တို့ကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အတွက်ကချင်နှချင်းခရိုင်အသင်းချုပ် KBC ကတမတဦးထင်ကျော်ထံဇန်နဝါရီလ9ရက်နေ့မှာစာရေးပို့တောင်းဆိုခဲ့ပါတယ်ဒီဇင်ဘာလ24ရက်နေ့ကအစိုးရဗျူဟာကခေါ်တာကြောင့်သွားရမယ်လို့ဆွေမျိုးတွေထံပြောခဲ့တဲ့နောက်ပိုင်းမှာအခုလိုပျောက်ဆုံးနေတယ်လို့မိသားစုဝင်တွေကပြောပါတယ်ဒီပျောက်ဆုံးမှုအတွက်ရဲတပ်ဖွဲ့နဲ့ရဲရွာတွေမှာစုံစမ်းခဲ့ပေမဲ့တစုံတရာထူးခြားမှုပြန်မရတာကြောင့်အခုလိုသမတယုံထိပေးပို့ရတာဖြစ်တယ်လို့ KBC တာဝန်ရှိသူတွေကဆိုပါတယ်တဲ့င်းထောက်ဆရာနှူးဟာမွန်ကိုတိုက်ပွဲကာလအတွင်းတဲ့င်းထောက်တွေကိုဖြေကြားပြောဆိုကူညီခဲ့လို့တပ်မတော်ကနေထိမ့်သိမ်းခေါ်ဆောင်သွားတာဖြစ်တယ်လို့ဒေသတွင်းမှာယူဆပြောဆိုနေကြပါတယ်
။ချင်းမြင့်နယ်တောင်ပိုင်းကံပလက်မြို့နယ်ကနေဆယ်မိုင်လောက်ဝေးတဲ့မာချောက်အုပ်စုခင်ရွာချေးရွာမှာအခုလ9ရက်နေ့ည9နာရီခန့်ကနေအိမ်တလုံးမိလောင်မှုဖြစ်ပွားခဲ့ပြီးမူလသန်းကျောင်းသား9ဦးသေဆုံးခဲ့ပါတယ်။မီလာမှုဖြစ်ပွားတဲ့နေအိမ်ဟာမိဖို့ကနေတစဉ်လောင်ကျွမ်းတာဖြစ်တယ်လို့ကံပတ်လက်အုပ်ချုပ်ရေးမှူးအဖွဲ့ကနေပြည်내ဆိုရထံတင်ပြတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မီလာမှုကြောင့်သိဆုံးသွားတဲ့ကလေးတွေအတွက်တူးလျင်ကြံ့ငွေ3သိန်းနှုန်းနဲ့ပြည်내ဆိုရကနေကူညီထောက်ပံ့ပေးခဲ့ပါတယ်
။ရခိုင်ပြည်내အခြေစိုက်ရခိုင်တိုင်းရင်းသားမျိုးနွယ်စုပါတီ၄ခုရဲ့ရခိုင်မျိုးချစ်ပါတီပူပေါင်းပြီးစည်းလုံးညီညွတ်သောရခိုင်ပြည်내တိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အခုဖွဲ့စည်းလိုက်တဲ့မဟာမိတ်အဖွဲ့မှာရခိုင်မျိုးချစ်ပါတီ၊မျိုးအမျိုးသားဒီမိုကရေစီပါတီ၊တိုင်းနယ်လူမျိုးများတိုးတက်ရေးပါတီ၊ခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ၊မ မြို့တိုင်းရင်းသားပါတီတွေကိုပေါင်းစည်းပြီးဒီလ16ရက်နေ့ကစစ်တွေမြို့မှာရှိတဲ့ရခိုင်မျိုးချစ်ပါတီရုံးမှာဖွဲ့စည်းလိုက်တာပါရခိုင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားပါတီတွေဒီလိုဖွဲ့စည်းနိုင်တာကိုအားရတယ်လို့အနာဂတ်မှာရခိုင်တိုင်းရင်းသားမျိုးနွယ်စုတွေအားလုံးလက်ချင်းချိတ်ဆက်ပြီးရှေ့ဆက်သွားရင်ကောင်းမယ်ဆိုပြီးအခုလိုမဟာမိတ်ဖွဲ့စည်းရတာဖြစ်တယ်လို့ဒိုင်းနက်လူမျိုးများတိုးတက်ရေးပါတီဥက္ကဋ္ဌဦးအောင်ကျော်စောကပြောပါတယ်
ရမညသေးသာသူတည်သနဇာရန်ဖတ်ပွဲကိုဇန်နဝါရီလ15ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ရမညဟိုတယ်မှာကျင်းပခဲ့ပါတယ်။ကဝွန်ကြောက်သားနဲ့သူစစ်သားတဲ့စီဒီပထူဖျားဆင်းသူတော်တွေကိုမြန်မာနိုင်ငံအောက်ပိုင်းမွန်ပြည်နယ်သွင်းမှာရှိတဲ့ကြိုက်သူမြို့နယ်တထုံမြို့နယ်နဲ့ဘီလင်းမြို့နယ်တွေမှာရှေးမွန်ကဝွန်ယဉ်ကျေးမှုကများဆုံးတွေ့ရှိရတယ်လို့ရန်ကုန်တပ်ကတော်တမိုင်းကတိကဒေါက်တာနန်းလှိုင်ကဇာရန်ဖတ်ပွဲမှာပြောကြားခဲ့ပါတယ်။လက်ရှိမွန်ပြည်နယ်ဆိုရအနေနဲ့မှုတုံမြို့နယ်ကော့ပရိုင်ကြီးရွာကြိုက်သူမြို့နယ်ရှိကဝွန်ကြောက်စီသည်ပီလင်းမြို့နယ်ကဝင်းကမြို့ဟောင်းစင်သက်မြင်းသက်ကြက်ကြရာမြို့ဟောင်းနဲ့အရက်တဲမရွာတထုံမြို့ဟောင်းနဲ့တံပြူစရမြို့နယ်ဝါခရူကျေးရွာဝဲခရူမြို့ဟောင်းတို့ကိုရှေးဟောင်းယဉ်ကျေးမှုအဆောက်အုံဖြင့်သတ်မှတ်ထားပါရယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေလည်းနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ဆောင်ဒုက္ခတဲ့အရေးအတွက်တိုးလာနေတာနဲ့အမျှရေရှည်မှာရိတ်ခအခက်အခဲတွေရှိလာနိုင်တဲ့အတွက်စိုးရိမ်နေရတယ်လို့ဒုက္ခတဲ့အရေးလှုပ်ဆောင်နေသူတွေကပြောပါတယ်ဒီအခြေအနေကိုတော့အမီကနေစုစည်းထားပြီးနမ်ဟ ோம் ကနေခုလိုတင်ဆက်ထားပါတယ်
ဇန်နဝါရီလလေကစပြီးဗမော်မြို့နယ်မန်စီမြို့နယ်အတွင်းဒေသတချို့မှာကချင်လက်နက်ကိုင်အဖွဲ့နဲ့မြမတပ်တော်တို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေတဲ့အတွက်ဒေသခံ250လောက်ထပ်မံထွက်ပြေးတိမ်းရှောင်နေရတယ်လို့ကချင်စစ်ဆောင်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့အတွင်းရင်းမူကိုဂေါမရှာအောင်ကအခုလိုပြောပါတယ
်ဗမော် area ဘက်မှလည်းတိုက်ပွဲတွေပြန်ပြင်းထန်လာတဲ့အနေအထားရှိတော့ပြန်ပြီးဖြည်းဖြည်းသိမ်းဆောင်နေရတဲ့ IDD ထပ်ထိုးလာတဲ့အနေအထားမှရှိနေတာဖြစ်ပါတယ်။တချို့ကြတော့ဒီ Manwing Jeepet ကိုရောက်လာတဲ့ IDP ရှိလို့တချို့ကြတော့ Mykon ပေါ့နော် Mykon IDP စခန်းကိုရောက်လာတဲ့လူတွေလည်းရှိနေတာဖြစ်ပါတယ်။အရေးအတွက်အဖြစ်က Manwing Jeepet မှာကြတော့အရေးအတွက်150ဝန်းကျင်လောက်ရောက်လာတာဖြစ်ပါတယ်။ပြီးရင် Mykon ဖက်ကြတော့အရေးအတွက်အဖြစ်100ဝန်းကျင်မှာရောက်နေပြီဆိုတာကျွန်တော်သိရတာဖြစ်ပါတယ်
။တရုတ်မြန်မာနယ်စပ်ကဆိုင်အောင်နဲ့မကိုင်းရန်စစ်ဆောင်ဒုက္ခတဲ့စခန်းကစစ်ပေးဆောင်ဒုက္ခတဲ့တွေဟာသူတို့နေထိုင်နေတဲ့စခန်းတွေကနေထပ်ဆင့်ထွက်ပြေးပြီးတောတောင်တွေထဲမှာနေထိုင်နေရတယ်လို့ဆိုင်အောင်စခန်းကဦးတူးဆန်အောင်ကပြောပါတယ်
။အရင်ကဒီဟိုကက်မာနေတော့ကမိသားစုလိုက်ထုတ်ပေးထားတဲ့စာစီအမျိုးကြီးနဲ့ကိုနီကိုဟန်နဲ့ပဲပေါ့နော်။သူ့ရဲ့ကိုချင်းနိုင်ကိုနီကိုဟန်နဲ့သွားလိုက်ရတယ်။ကိုချင်းနိုင်ရောက်သွားတဲ့ခါကျတော့ပဲကြီးရဲ့ဟာရင်သမိုင်းရဲ့မကောင်းတဲ့ဟာတွေပေါ့။သမိုင်းရဲ့အတွက်ပေါ့နော်
။စစ်ဘေးရှောင်ပြည်သူများနေရပြန်နိုင်ရေးတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရပ်တန့်ရေးဟာအဓိကအားဖြင့်မြမတက်မတော်အပေါ်မှာပဲမူတည်တယ်လို့ကချင်ဒီမိုကရက်တစ်ပါတီကပါတီဥက္ကဋ္ဌဥကောမ်ကောင်အောင်ခမ်ကပြောပါတယ်
။ဒီဗမာစစ်တပ်ရဲ့ထိုးစစ်ဆင်မှုကိုရပ်တည်ပြီးမှငြိမ်းချမ်းရေးကိုလုပ်မယ်။အဲနိုင်ငံရေးကျူးဆွန်ဆွေးနွေးမှုလုပ်ပြီးမှအများဆုံးဗမာပြည်ရဲ့ရှိရေးကိုအကောင်းဆုံးပြုလုပ်သွားမယ်ဆိုရင်တော့တိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့
ကချင်ပြည်နယ်အတွင်း2012ခုနှစ်ကစတင်ပြီးတကြော့ပြန်လည်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တဒိန်ကျော်ခန့်ရှိနိုင်တယ်လို့စစ်ဘေးဒုက္ခသည်အရေးကူညီပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကအခန့်မှန်းထားကြပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်ရဲ့နယ်နိမိတ်တွေကိုတိတိကျကျပြန်လည်တိုင်းတာသတ်မှတ်ဖို့ချင်းရက်ဖက်အဖွဲ့အစည်း12ဖွဲ့တို့ကနေတောင်းဆိုခဲ့ပါတယ်။ချင်းပြည်နယ်နဲ့နမိတ်နဲ့ပတ်သက်ပြီးတော့ဘလို့အငင်းပွားမှုတွေဖြစ်နေပြီးပြည်နယ်အစိုးရအနေနဲ့ဘလို့မျိုးဆက်လက်လှုပ်ဆောင်သွားဖို့ရှိနေပါသလဲဆိုတဲ့အခြေအနေကိုတော့ Slide Robert ရဲ့စူးစီးချက်ကိုနိုင်ကိုင်းကနေအခုလိုတင်ဆက်ထားပါတယ်
။စကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်ရဲ့နယ်နိမိတ်တော်တော်များများဟာတနေ့တခြားကျင်းလာတာကြောင့်ချင်းပြည်နယ်အစိုးရအနေနဲ့ဒီကိစ္စကိုပြန်လည်တိုင်းတာတတ်မှတ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ချင်းပြည်နယ်မွေတောင်ဒေသဖွံ့ဖြိုးရေးတာဝန်ခံကိုခုတ်စမန်းကပြောပါတယ
်အခုကတနှစ်ပြည့်တနှစ်ကနေနမိတွေကချင်းပြည်နယ်ဘက်ကဂျင်းလာတာပေါ့နော်တိတိတသားကချင်းပြည်နယ်တိတိမြေဖက်ကကင်မလာရဲ့စံတက်ရဲတွေကအခုအစိုးရလက်ရှိနှုတ်ဆုံးပေါ်ဆိုတဲ့ယူတင်မီပေါ်ရစကိုင်းတိုင်းလုံးလုံးဖြစ်နေတယ
်ချင်းပြည်နယ်နယ်နမိတ်ဆိုင်ရာလွတ်ယုံဆွေးနွေးပွဲကိုကလေးမြို့မှာဇန်နဝါရီလ17ရက်နေ့ကနေ12ရက်နေ့အထိနှစ်ရက်သာကျင်းပပြုလုပ်ခဲ့ကြပြီးနယ်ရမိတ်မြင်းကြောင်မှန်ကိုပြန်လည်တိုင်းတာတတ်မှတ်ဖို့ကွင်းစင်တိုင်းတာတဲ့နေရာမှာလဲဒေသခံပြည်သူလူစုအရက်ဖက်လူမှုဖွဲ့စည်းတွေပူးပေါင်းပါဝင်ခွင့်ပေးရမယ်လို့လဲချင်းရက်ဖက်ဖွဲ့စည်းတွေကတောင်းဆိုထားကြပါတယ်ချင်းပြည်နယ်သုံးဆိုင်မြို့နယ်ကပြည်နယ်လှုပ်တော်ကုစလဲဦးထောင်ခေါမန်းက တင်ပြင်းနယ်ရဲ့နယ်နိမိတ်တွေကိုပြန်လည်တိုင်းနာဖို့ကော်မရှင်အဖွဲ့တစ်ခုဖွဲ့စည်းထားပြီလို့ပြောပါတယ
်။ချင်းပြင်းနယ်လွှတ်တော်ကနေပြီးတော့ဒီနယ်နိမိတ်ကိစ္စကိုဆွေးနွေးပြီးမှဆုံးဖြတ်ပြီးမှချင်းပြင်းနယ်လွှတ်တော်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကိုပို့တယ်။ပြည်ထောင်စုလွှတ်တော်ကနေပြီးတော့ဇဂိုက်တိုက်ဒေသကြီးနဲ့မကွေးတိုက်ဒေသကြီးနဲ့လွှတ်တော်ကြီးမှအဲ့ဒါကိုတက်ပြီးအကြောင်းကြားပြီးတော့တုံ့ပြန်စာအဲ့ဒါကိုစာကိုကော်မရှင်ဖွဲ့ပြီးတော့ပြည်ထောင်စုပြန်လည်ပြီးတော့လို့ခွာနယ်နိမိတ်ကိုတိုက်တာပို့ကွန်ပျူတာဖြစ်ပါတ
ယ်ချင်းပြည်နယ်ရဲ့နယ်နိမိတ်ဟာ1938ခုနှစ်ဗြိတိသျှကိုလိုနီလက်ထက်ကတည်းကဗိုလ်ချုပ်နေဝင်ခဲ့1986ခုနှစ်ကတည်းက1984ခုနှစ်မှာတည်းကစုစုပေါင်း3ကြိမ်တိုင်းတာတတ်မှတ်ခံခဲ့ရပါတယ်အခုတပံချင်းပြည်နယ်နယ်နိမိတ်ကိုပြန်လည်တိုင်းတာမယ်ဆိုရင်1938ခုနှစ်ကတိုင်းတာခဲ့တဲ့နယ်နိမိတ်မြေပုံတိုင်းတိုင်းတာတတ်မှတ်ရမယ်လို့ပြည်နယ်လွှတ်တော်ကဆိုလဲဥထောင်ခေါ်မန်ကပြောပါတယ်ချင်းပြည်နယ်ရဲ့နယ်နိမိတ်တွေကိုအခုလက်ကုံပိုင်းကစပြီးကွင်းစင်းတိုင်းတာမှုတွေလှုပ်ဆောင်ဖို့စီစဉ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်ဗမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်ဒေသတချို့မှာကချင်လူလတ်ရေးတပ်မတော် KNA နဲ့မြန်မာအစိုးရတပ်မတော်တို့အကြားတိုက်ပွဲများဖြစ်ပွားနေပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။